မန္တလေးကမြို့ပေါ်ရက်ွက်တိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေကစစ်မှုထမ်းမှုအတွက်လူငယ်တွေကိုရှာဖွေဖမ်းဆီးနေတာဖြစ်ပြီးတော့ဒီလအောက်ကလဇမ်းမိုက်မှာပို့ပြီးတော့မှတည်တည်တာတာများလာတယ်လို့ဒေသရင်းသတင်းရင်းမြစ်တွေကပြောပါတယ်။
မန္တလေးမြေပြင်သတင်းတွေကိုမျှဝေပေးနေတဲ့ဗွိုင်းဆော့မန္တလေးမြေပြင်ကင်းထောက်အဖွဲ့ကတော့ဒီလအောက်ကလာတွေမှာတင်100လောက်လူငယ်နဲ့လူလက်ပိုင်းအမျိုးသားတရာပတ်ဝန်းကျင်လောက်ဖမ်းဆီးခံခဲ့ရတယ်လို့ VOA မြန်မာပြည်သားတို့အသက်အရွယ်ခုကဟိုဆက်ရှိဆက်ကူကနေ40ပတ်ချလဲတွေကိုဖမ်းဆီးနေပါတယ်ခင်ဗျ။နောက်ပြီးကြတော့တို့ကအသက်အရွယ်ခုကဟိုဆက်ရှိဆက်ကူကနေ40ပတ်ချလဲတွေကိုဖမ်းဆီးနေပါတယ်ခင်ဗျ။အဲဒီအင်းကိုအကြောင်းပြပြီးခုကမနက်ခင်းရဲ့နေ့တွေရဲ့ညတွေရဲ့လဲဟိုပေါ်တာရဲ့လို့မဟုတ်တော့ဘူး။ဘော်ဒီနေကိုဖမ်းဆီးနေတယ်။တချို့တွေဆိုရင်ငွေတောင်းတယ်တချို့တွေဆိုရင်အကြက်ကင်တယ
ရဲ့ဗျခုကကျွန်တော်တို့ဒီ MDY မှာရှိတဲ့အလုပ်ယုံတွေအထည်ချုပ်ဆက်ယုံတွေယောက်ျားလေးအများစုရှိတဲ့နေရာအသွားပြန်ဒီဖယ်ရီတွေအလုပ်တွေမှာလည်းသူတို့ကအတင်းအာရမအဲစင်းကိုအကြောင်းပြပြီးတော့ဝင်ရောက်ဖမ်းဆီးတာတွေပြုလုပ်တယ်လာရှာတဲ့လူမတွေ့ဘူးလူငယ်လူရွယ်မရှိဘူးဆိုရင်လည်းသူတို့ကဒီရှိတဲ့တပ်ရွယ်ကြီးတဲ့လူဆိုရင်ငွေအကြောင်းပြပြီးတော့ပတ်စံနေပါတယ်လည်းညှစ်တယ်အကယ်၍သူတို့ဒီလာဖန်းစည်းတာကိုသတင်းပေးတယ် PDF နဲ့တိုင်ကြားတာဘာညာဆိုရင်လည်းတက်ပြင်မယ်ဘာညာအမျိုးမျိုးချင်းချောက်တယ်ဗျ
စစ်မှုထမ်းမှုဖန်းခံရတဲ့လူငယ်တွေအနေနဲ့လိုက်ဖို့ညှင်းဆန်နေဆိုရင်အုပ်စုလိုက်ဝိုင်းပြီးတော့ရိုက်နှက်တာမျိုးတွေမိသားစုနဲ့ချင်းချောက်တာတွေလုပ်တယ်လို့ရှောင်းတိန်နေခဲ့ရင်လည်းမိသားစုကိုပါဖန်းစည်းတာချင်းချောက်တာတွေလုပ်ခဲ့တဲ့အတွက်ထွက်ပြေးရှောင်းတိန်ကြတာမျိုးတော့မလုပ်နိုင်ကြဘူးလို့ Voice of Mandalay မြေပြင်ကင်းထောက်အဖွဲ့ကပြောပြပါတယ
်ကိုတို့သိရသလောက်ကတော့ဒီအခုသူတို့ဒီစစ်မှုထမ်းမှုလာခေါ်တဲ့အချိန်မှာသူတို့ကအင်အားအလုံးရင်းဟိုတခါတလေဆို25ယောက်လောက်နဲ့အတင်းအားမလာခေါ်တာတွေပါညာရှိတယ်မလိုက်လိုက်ရင်ရိုက်နှက်မယ်မင်းတို့မလိုက်ဘူးဆိုရင်မင်းတို့မိဘတွေကိုဟိုဘယ်လိုပြောမလဲချိန်ချောက်ပြောဆိုပြီးတော့ခေါ်သွားတာတွေပါတွေလည်းရှိတယ်အခုချိန်ထိကတော့ဒီစစ်မှုထမ်းမဲပေါက်တယ်ဆိုတဲ့လူအနေချင်းလောက်ပဲရှောင်းတာတိန်းတာတွေရှိတယ်တော်တော်များများတော့မရှောင်ကြပါဘူးဒီတိုင်းမှာပဲလာဖမ်းတော့မှလိုက်သွားတယ်ပါညာနဲ့ပဲတန်းနေရလဲနေတာစစ်မှုထမ်းမဲပေါက်တဲ့ဘာညာဆိုရင်တော့ရှောင်းလို့တိန်းလို့မရတော့ဘူး။နောက်ဆုံးမိသားစုကိုချွေစင်မျိုးဆက်၊ဖြူတွေ၊အုတ်ကြီးတွေဒီပြည်သူစစ်တွေနဲ့ပေါင်းပြီးတော့အမျိုးမျိုးနှိပ်စက်ဒုက္ခပေးမှာ။ပတ်စံရှိတဲ့မိသားစုတွေကတော့ဒီစစ်မှုထမ်းမဲပေါက်တဲ့ဆိုရင်တိန်း30နဲ့50ကြာပေးပြီးတော့ထွက်လာလို့ရတယ်။ပတ်စံမရှိတဲ့လက်လုပ်လက်စားပြည်သူတွေကတော့သူတို့ပို့တဲ့စစ်မှုထမ်းတင်တဲ့အပတ်စဉ်တွေအဲ့လိုမျိုးတွေလည်းလိုက်ပြီးတော့ညီကုန်းချုပ်သွားတာများပါတယ်။
စစ်ကောင်စီတပ်တွေကသူတို့စည်ရင်ကောက်ထားတဲ့စစ်မှုထမ်းစည်ရင်ထဲမှာပါနေတဲ့လူတွေကိုနေညအချိန်မရွေးအင်အားအများအပြားနဲ့အဲစည်ရင်စစ်တာကိုအကြောင်းပြပြီးတော့နေအိမ်နေတဲ့အထိဝင်ရောက်ပြီးလိုက်လံဖမ်းဆီးနေတယ်လို့မန္တလေးမြို့ကံတွေကလည်းပြောပြပါတယ်2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေကိုစတင်အသက်သွင်းခဲ့တယ်လို့နိုင်ငံတော်မှာစစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့အမျိုးသားတွေရဲ့စည်ရင်ကိုလည်းကောက်ယူထားခဲ့တာပါကချင်ပြည်နယ်ကနေစလို့ရှမ်းကရင်နီကရင်ချင်းရခိုင်စတဲ့ပြည်နယ်တော်တော်များများမှာစစ်ကောင်စီတပ်တွေကထိခိုက်ကြဆုံးမှုအများအပြားရှိနေတယ်လို့စစ်ကောင်စီတပ်တွေဟာတပ်ရင်းအလိုက်လက်နက်ချနေတာကြောင့်စစ်ကောင်စီတပ်သားတွေအင်အားအတော်လင်းနေနေတယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်ဒီလိုဖြစ်နေတဲ့အချိန်မှာအခုလိုမျိုးမန္တလေးရန်ကုန်စတဲ့မြို့ကြီးတွေမှာရှိတဲ့စစ်မှုထမ်းစည်ရင်းထဲမှာပါနေတဲ့အမျိုးသားတွေကိုတပ်သားတွေအဖြစ်နဲ့စုဆောင်းမှုတွေကိုဇက်တိုက်လုပ်နေတာဖြစ်တယ်လို့လည်းဆိုပါတယ်လက်ရှိမှာတော့စစ်မှုထမ်းအပတ်စဉ်3ထိတင်နန်းဆင်ထားပြီးဖြစ်ပါတယ်။ဒီတင်နန်းဆင်တပ်သားတွေကိုတိုက်ပွဲပြင်းထန်နေတဲ့နေရာတွေကိုဆစ်လွတ်တာမျိုးတွေရှိနေတဲ့အတွက်သေဆုံးမှုထိခိုက်ဒဏ်ရာရမှုနောက်ပြီးတော့တော်လှန်ရေးတပ်ဖွဲ့ရေးစီမှာဖမ်းဆီးခံရတာမျိုးတွေရှိနေကြောင်းလည်းတော်လှန်ရေးအင်အားစုတွေရဲ့ထုတ်ပြန်ချက်တွေမှာတွေ့နိုင်ပါတယ်။နိုင်ငံတော်ကအမျိုးသားအများစုကတော့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာရယာနီလန့်နေနဲ့ပြည်တွင်းကနေပြည်ပနိုင်ငံတွေကိုထွက်နိုင်မှုစူးစမ်းနေကြပြီးတော့စစ်ကောင်စီဘက်ကလည်းအမျိုးသားတွေပြည်ပထွက်ခွာမှုနဲ့ပတ်သက်လို့ကန့်သတ်ချက်တွေကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်